ကျွန်တော်ညဝင်းအောင်ပါခင်ဗျာ။နိုဝင်ဘာလကျင်းပမယ့်2020ရွေးကောက်ပွဲမှာတိုင်းသားပါတီတွေအနိုင်ရဖို့အလားအလာနောက်ပြီးတိုင်းသားပါတီတွေအနိုင်ရခဲ့ရင်တိုင်းသားဒေသတွေအတွက်အကျိုးအမြတ်တွေဘာတွေရှိနိုင်မလဲဆိုတာကိုစူးစီးတင်ပြခြင်းပါလေ။လာမယ့်ရွေးကောက်ပွဲမှာတိုင်းသားပါတီတွေအရင်2015ရွေးကောက်ပွဲတည်းပိုပြီးအလားအလာကောင်းတယ်လို့သုံးသပ်သူတချို့ကမြင်ပါတယ်။သူတို့ကဘာကြောင့်အခုလိုသုံးသပ်ကြတာပါလဲ။အမေရိကန်ပြည်ထောင်စုနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုပြောပါတယ်
။ဘာဖြစ်လို့ဆိုတော့လွန်ခဲ့တဲ့9မိနစ်တုန်းကကျွန်တော်တိုင်းရင်းသားလူမျိုးတွေကလည်း NLD ကိုအရာအားကိုပြီးတော့ယုံကြည်ပြီးတော့မဲတွေညှိုက်ထည့်ပေးလိုက်တယ်။ဆိုတော့အဲ့ဒီမှာ NLD ကအနိုင်ရပြီးတော့အုပ်ချုပ်လာတဲ့အခါမှာကျွန်တော်တိုင်းရင်းသားလူမျိုးတွေလည်းအားမလို့အားမရဖြစ်တယ်။တိုင်းရင်းသားပြည်နယ်အတွက်လည်းဘာမှထူးထူးခြားခြားအလုပ်ပေးတာလည်းမတွေ့ဘူး။ဆိုတော့ကျွန်တော်တိုင်းရင်းသားတွေကအခုဆိုလို့ရှိရင် NLD ရောဒီမပါတီကိုတိတ်ပြီးတော့လဲအာမကိုတော့ဘူးတိတ်ပြီးတော့လဲအယုံအကြည်ကနည်းလာတယ်ဒါကြောင့်မို့ကျွန်တော်တို့တိုင်းရင်းသားပါတီတွေကိုပဲဦးစားပေးပြီးတော့မှသူတို့မဲပေးကြလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အင်ဒီယားနာပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတင့်ဆွေကတော့ကချင်နဲ့မွန်ပြည်နယ်တွေမှာလို့ဒေသခံတိုင်းသားပါတီတွေကြားတစုတဲပေါင်းစည်းမှုက2020ရွေးကောက်ပွဲမှာအနိုင်ရဖို့အားသာချက်ဖြစ်လာစေတယ်လို့ရှုမြင်ပါတယ်
။တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားအမည်နဲ့တည်တဲ့နိုင်ငံရေးပါတီတွေပို့ပြီးတော့နိုင်မှာဖြစ်ကြပါတယ်ခင်ဗျ။2015အတွေ့အကြုံကိုယူပြီးတော့တိုင်းသားနိုင်ငံရေးပါတီတွေဟာကချင်ရောမွန်ပြည်နယ်ပေါ့ဒီဒေသနှစ်ခုကပါတီတွေတခုတည်းဖြစ်အောင်သူတို့ကြိုးစားမှုပေါ့နော်ဒါအမှန်တမ်းကနဲ့ဒီဘာတစ်ခုချပြီးတော့ဆိုင်ရတဲ့တွေဒီ2015ရက်ပို့ပြီးတော့2020မှာအဲ့လိုစူးစီးမှုညင်ညွတ်မှုပြနေတဲ့တန်တားအင်အားစုတွေကဟိုအလားအလာကောင်းတယ်လို့ကျွန်တော်မြင်ပါတယ
်အကယ်၍ပြည်နယ်တွေမှာတိုင်းသားပါတီတွေအများစုအနိုင်ရလာရင်အရင်နဲ့မတူတဲ့တိုးတက်မှုတွေရှိလာနိုင်တယ်လို့ဒေါက်တာဆိုင်းပြည့်မောင်ကသုံးသပ်ပါတယ
်ဟိုတကယ်လို့ကျွန်တော်တို့တိုင်းရင်းသားပါတီတွေကတိုင်းရင်းသားပြည်နယ်မှာအများစုအနိုင်ရတယ်ဆိုလို့ရှိရင်ပြည်နယ်အစိုးရဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားပါတီတွေကဥဆောင်ပြီးဖွဲ့စည်းနိုင်မယ်။ကျွန်တော်စီးပွားရေးကစလုံခြုံရေးကစပြည်နယ်တွေမှာပို့ပြီးတော့မှလည်းအလေးပေးနိုင်မယ်။ပြည်နယ်တွေမှာပို့ပြီးတိုးတက်လာမယ်လို့ကျွန်တော်တို့မျှော်လင့်မိတယ်
။ဒေါ်ရာတင်းချွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဆက်လက်တည်မြဲနေသေးတာကြောင့်တိုင်းသားဒေသဖွံ့ဖြိုးတိုးတက်ရေးကိစ္စမှာအင်အားကြီးတဲ့နိုင်ငံရေးပါတီကြီးတွေနဲ့တိုင်းသားပါတီတွေကြားဘယ်လောက်ညှိနှိုင်းပူးပေါင်းဆောင်ရွက်မလဲဆိုတဲ့အပေါ်မူတည်တယ်လို့မြင်ပါတယ်။
အဲ့ဒါ2008ဖွဲ့စည်းပုံကနေဘယ်သူမှကြော်လို့လည်းမရလွန်လို့လည်းမရလျှော့လို့မရတဲ့အနေအထားဆိုတော့ဗဟိုမှာတက်တဲ့ပါတီကြီးကတင်းတဲ့သမတကနေပြီးတော့ပြည်နယ်ဆိုင်ရာဝန်ကြီးချုပ်တွေသူကခံမှာအဲ့တော့ပြည်နယ်လွတ်တော်ကိစ္စမှာလည်းပဲလွတ်တော်ဥက္ကဋ္ဌခံမဲ့ကိစ္စတွေရှိတော့ပေါ့နော်အဲ့တော့ဗဟိုအစိုးရကရောအဲတိုင်းသားဒေသခံပါတီတွေကပါအမြင်ကျတဲ့ပူပေါင်းဆောင်မှုလောက်ကြရင်တော့ပိုကောင်းလာမှာပေါ့နော်ဒီဟာကလည်းပဲ2008ပိုစီပုံအောက်ကပဲလောက်ရမှာဖြစ်တဲ့အတွက်အကန့်တကတော့အမှန်ကြီးတဲ့အတွက်ကျွန်တော်မြင်တာကတော့ဗဟိုအစိုးရနဲ့တိုင်းရင်းသားပါတီတွေဟာအပြိုင်မှုတွေဆက်ရှိအောင်မယ်လို့ကျွန်တော်ထင်ပါတယ်
တိုင်းရင်းသားပါတီတွေဟာအဓိကအားဖြင့်တိုင်းရင်းသားတွေအခြေဆိုင်တဲ့ပြည်နယ်တွေမှာအဓိကထားဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါလေခင်ဗျာ